တရုတ်နိုင်ငံဝူဟန်ကနေစတင်ကူးစက်ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူပေါင်း900ကျော်ပြီးတော့ကမ္ဘာတစ်ဝှမ်းနိုင်ငံအသီးသီးမှာတော့ကူးစက်ပြန့်ပွားသူပေါင်းက3000ကျော်ကျော်သွားပြီဖြစ်ပါတယ်။ဒီလိုစိုးရိမ်စရာအနေထားကြောင့် WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကကမ္ဘာလုံးဆိုင်ရာအရေးပေါ်ကျန်းမာရေးအခြေအနေကြေညာထားရတဲ့ကိုရိုနာဗိုင်းရပ်စ်မကူးစက်ရအောင်လို့သက်ဆိုင်ရာနိုင်ငံတွေမှာလည်းကျန်းမာရေးပညာပေးမှုတွေကာကွယ်မှုတွေစနစ်တကျလှုပ်ဆောင်နေတယ်လို့ပြည်ပနိုင်ငံတွေမှာနေထိုင်နေတဲ့မြန်မာနိုင်ငံသားတွေဟာလည်းဒီကိုရိုနာဗိုင်းရပ်စ်မကူးစက်ရအောင်ကြိုတင်ကာကွယ်နေကြပါတယ်။နိုင်ငံတကာရောက်မြန်မာနိုင်ငံသားတချို့ကိုဆက်သွယ်မေးမြန်းပြီးစူးစီးတင်ပြထားတာနားဆင်ပါရှင်။ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကကမ္ဘာလုံးဆိုင်ရာအရေးပေါ်အခြေအနေကြေညာထားရတဲ့တရုတ်နိုင်ငံဝူဟန်ကစတင်ကူးစက်ပြန့်နှံ့ခဲ့တဲ့ဒီကိုရိုနာဗိုင်းရပ်စ်ကြောင့်ဒီသတင်းပတ်အတွင်းမှာကိုသေဆုံးသူပေါင်းက924ယောက်အထိဖြစ်သွားပြီးကမ္ဘာတစ်ဝှမ်းနိုင်ငံအသီးသီးမှာတော့ကူးစက်ပြန့်ပွားသူပေါင်းက3450ကျော်သွားပြီဖြစ်ပါတယ်။တရုတ်နိုင်ငံသားတွေလည်းပတ်မှုများတဲ့အာရှနိုင်ငံတွေအပါအဝင်ဥရောပအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတစ်ဝှမ်းကူးစက်မှုတွေရှိလာလို့နိုင်ငံအသီးသီးမှာတရုတ်ခီးသွွားတွေကိုပိတ်ပင်မှုရှိတယ်လို့တရုတ်နိုင်ငံကနေပြန်လာကြတဲ့နိုင်ငံသားတွေကမ္ဘာလက်ခီးသွွားတွေကိုလည်းအထူးကြက်မတ်စစ်ဆေးနေတာပါကူးစက်မှုလူနာတချို့တွေ့ရှိထားတဲ့စင်ကာပူနိုင်ငံမှာတော့ဖေဖော်ဝါရီလ10ရက်နေ့တောက်ကြနေ့မနေ့ကဒီကိုရိုနာဗိုင်းရပ်စ်ရောဂါစိုးရိမ်စရာလိမ္မော်ရောင်အဆင့်စင်ကာပူအစိုးရကတတ်မှတ်လိုက်တဲ့အတွက်စင်ကာပူနိုင်ငံသားတွေကစားနပ်ရိတ်ခါတောက်သုံးရည်နဲ့အခြေခံကျန်းမာရေးအသုံးဆောင်ပစ္စည်းတွေကိုကြိုတင်ဝယ်ယူစုဆောင်းနေကြပါတယ်။စင်ကာပူအစိုးရရဲ့ကျန်းမာရေးပညာပေးဆောင်ရွက်မှုတွေနောက်စင်ကာပူနိုင်ငံသားတွေပါဝင်စင်ကာပူရောက်မြန်မာနိုင်ငံသားတွေဘယ်လိုမျိုးကျန်းမာရေးကြိုတင်ကာကွယ်မှုတွေလုပ်ဆောင်နေပါသလဲ။ဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်အပေါ်မှာရောဘယ်လိုစိုးရိမ်ချက်တွေရှိပါသလဲဆိုတာကိုတော့စင်ကာပူနိုင်ငံရောက်မြန်မာနိုင်ငံသားကိုအောင်ဝင်းထွတ်ကအခုလိုပြောပါတယ်။
အချင်းညတဲ့ဘင်းကြီးတို့တရင်နဲ့ထုတ်ပြန်ပေးနေတယ်။နောက်ပြီးတော့သူတို့ဒီစောင့်ကြည့်ရေးအဖွဲ့တွေလည်းပုံမှန်အတိုင်းပဲတရင်နဲ့ထုတ်ပြန်နေတာတော့တွေ့ရပါတယ်။ဆိုရင်မို့ရှိလဲတော့ခုကတော့သူတို့ကတော့အာလိမ္မော်ရောင်အဆင့်ကိုကြောင်းကြောင်းလိုက်တာပေါ့လေ။ကြောင်းလိုက်တဲ့အခါကျတော့အဓိကတော့ကိုးဆက်တဲ့သူတွေများလာတဲ့သဘောပေါ့။အဲ့ဒါကြောင့်မလို့ခုရီယောင်ကြောင်းမှာပေါ့ကျွန်တော်ကတော့ဆိုရင်တာပေါ့ဗျာဟုတ်တယ်မလား။အော်ကျွန်တော်အခုပဲဇေယျနဲ့ပြန်လာတာလမ်းနဲ့ဘာမှအဲ့လောက်ကြီးစိုးရင်ကြအောင်မရှိပါဘူး။ဒါပေမဲ့တချို့ကတော့စိုးရင်လည်းတွေ့ရှိတော့မနေ့ကအများကြီးဝယ်ကြရတယ်လေ။အဲအဲကြောင့်မို့သတင်းတွေဆက်လာတာပေါ့။
တရုတ်နိုင်ငံကနေကူးစက်ပြန့်ပွားလာတဲ့ဒီကိုရိုနာဗိုင်းရပ်စ်မကူးစက်ရအောင်လို့တောင်ကိုရီးယားနိုင်ငံအစိုးရကျန်းမာရေးတာဝန်ရှိသူတွေဘက်ကကိုရီးယားနိုင်ငံသားတွေအပါအဝင်ကိုရီးယားမှာနေထိုင်သူတွေကိုစနစ်တကျကျန်းမာရေးပညာပေးမှုတွေဆောင်ရွက်နေတယ်လို့ကိုရီးယားရောက်မြန်မာနိုင်ငံသားတွေကြားမှာလည်းဒီကိုရိုနာဗိုင်းရပ်စ်မကူးစက်ရအောင်ကြိုတင်ကာကွယ်နေတာပါ။ကိုရီးယားကကိုစော်မိုးအောင်ကအခုလိုပြောပါတယ
်။ဟုတ်တယ်ကိုရီးယားလူမျိုးတွေကသူတို့လူမျိုးတအားကူးစက်တာခင်ဗျာ။တအားကူးစက်ပြီးတော့ဒီကိုရိုနာဗိုင်းနဲ့ပတ်သက်ပြီးတော့လေသတင်းတွေကခဏခဏထုတ်လွှင့်ပေးနေလို့ကျန်းမာရေးဌာနကလည်းအချိန်ပြည့်ပေါ့နော်။သတင်းတစ်ခုပေါ်လာတဲ့သတင်းသားသမားတွေနဲ့တွေ့မေးမြန်းပွဲတွေလုပ်တယ်ပြီးတော့ဒီယောဂဘုံနဲ့ပတ်သက်ပြီးတော့ဘာတွေလုပ်တယ်နဲ့ဘာတွေကန်တယ်နဲ့နောက်လူတွေကဘာတွေဖြစ်နေလဲဘလို့အနေထားတွေဘလို့ဖြစ်နေကြဆက်တိုက်သူတို့ထုတ်လွှင့်ပေးနေတယ်လေ။လူတွေကလည်းအစိုးရပြောတိုင်းလိုက်ပြီးတော့အဲလိုက်နာတာဖြစ်အတွက်ကိုယောဂကပေါ့နော်။သူများနိုင်ငံနဲ့ဆိုင်တော့တအားကြီးပြတ်နတ်မှုတော့မရှိဘူးလို့ကျွန်တော်မြင်နေရတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့အင်းကြီးချင်းနိုင်ငံလေးဖြစ်တဲ့ထိုင်းနိုင်ငံအတွင်းမှာတော့ထိုင်းဆိုရဘက်ကကျန်းမာရေးပညာပေးမှုတွေဆောင်ရွက်ပေးနေတယ်လို့တန်းချီပြီးတော့ရှိနေတဲ့မြန်မာနိုင်ငံသားရွှေပြောက်အလို့သမားတွေကြာကျန်းမာရေးပညာပေးမှုတွေကြိုတင်ကာကွယ်မှုတွေကတော့အားနည်းနေတော့မယ်ဖြစ်ပါတယ်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေကိုဂယူးဆိုင်ကာကွယ်ကြဖို့ကိုလည်းထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာအလို့သမားတွေရဲ့ကျန်းမာရေးကူညီဆောင်ရွက်ပေးနေတဲ့မတ်သက်သက်ဦးကအခုလိုပြောပါတယ်
ဟုတ်ကျမကတော့စတိပေးချင်တယ်ဘာလို့ဆိုတော့အလို့သမားတွေကအမှတ်တမဲ့ပေါ့နော်အမှုမဲ့အမှတ်မဲ့နေကြတယ်တကယ်ဆိုးဝါးတဲ့အခါကျမှလည်းဖြစ်တော့မှပဲယောဂဆိုးဝါးတယ်ဆိုတော့သူတို့လက်ခံကြမယ်ပေါ့နော်အဲ့ဒါကြောင့်မို့လူအတင်ကိုသွားပြီးဆိုတာနဲ့ပေါ့နှာခေါင်းပိတ်ပေးရမယ်ပြီးရင်အတင်ကိုသွားပြီးလို့တနေရာမှာရောက်တိုင်းလက်လက်ဆေးရမယ်ကုန်တိုက်တွေပါလေရောက်ခင်းလည်းလက်ဆေးရမယ်ကိုယ်အိမ်ကန်းကိုပြန်ရောက်ရင်လည်းအများနဲ့လက်ဆေးရမယ်နောက်ပြီးတော့ရှိသေးတယ်အခုပတ်သက်နေကြတဲ့အလုပ်သမားတွေကဆေးရုံမှာဖြစ်နေကြတယ်လူတွေပေါ့နော်အဲ့တော့ဆေးရုံမှာလည်းယောဂတွေတွေရှိကြတဲ့အခါမှာဆေးရုံမှာရောက်နေတဲ့အလုပ်သမားတွေတန်းစီတဲ့အလုပ်သမားတွေကနှာခေါင်းပိတ်ပိတ်ရမယ်ပေါ့နော်ကျွန်မကအဲ့ဒါကိုအထူးပြောခြင်းနဲ့နောက်ပြီးတော့ရှိသေးတယ်ဒီပန်ကောက်တစ်ခွင်မှာကအပတ်မန့်တို့နောက်ဟိုတယ်တို့နော်အဲ့ဒီမှာခရီးသွားတွေကျဲခိုသွားတဲ့နေရာမှာအလုပ်လုပ်တဲ့ဆန့်ရှင်းအလုပ်သမားရှိတယ်အဲ့ရအိတ်ခင်းရှော့ပေါ်ပြီးတော့ laundry ကနေပြန်ပို့တဲ့အလုပ်သမားတွေအဲ့ဒီအလုပ်သမားတွေကလည်းအရန်ကြီးကြီးတယ်ဘာလို့အဲ့ဒီဧည့်သည်တွေတဲသွားတဲ့အဲ့ဒီအဝတ်စားဆောင်တွေကိုရှော့ဖွက်ရတဲ့အခါမှာသူတို့အနေနဲ့လက်အိတ်နဲ့နှာခေါင်းပိတ်ကြီးကိုပြေးပြေးချာတုံးဖို့လိုအပ်တယ်
တရုတ်နိုင်ငံနဲ့နယ်မြေချင်းထိစပ်နေတဲ့တရုတ်အင်ဂျင်နီယာမြန်မာနိုင်ငံမှာတော့တရုတ်နိုင်ငံဝူဟန်နဲ့ယောဂါကူးစက်မှုဖြစ်နေတဲ့ဒေသတွေကနေမြန်မာနိုင်ငံကိုရောက်လာတဲ့ခီးသွွားတွေအနေနဲ့ဖျားခြင်းချောင်ဆိုခြင်းအသက်ရှူကျက်ချင်းစတဲ့ယောဂါလက္ခဏာတွေဖြစ်ပွားခဲ့ရင်ဒါမှမဟုတ်ရက်ပေါင်း14ရက်အတွင်းမှာဒီယောဂါလက္ခဏာတွေဖြစ်ပွားခဲ့ရင်လေးစိတ်ကျန်းမာရေးနဲ့နှိစက်ရကျန်းမာရေးဌာနတွေကိုအမြန်ဆုံးသတင်းပေးပို့ကြဖို့နှိုးဆော်တိုက်တွန်းထားတဲ့စာကိုရန်ကုန်ကိုဝင်ရောက်မဲ့နိုင်ငံတကာလေယာဉ်တွေပေါ်မှာလေးစိတ်ကျန်းမာရေးဌာနကွယ်ကျန်းမာရေးဝန်ကြီးဌာနကပေးဝေနေပါတယ်လက်တလောမှာတော့တရုတ်ရဲ့အင်းကြီးချင်းမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်တန်ရလူနာတချို့တွေ့ရှိထားပြီးသူတို့မှာယောဂါပိုးရှိမရှိဓာတ်ခွဲစစ်ဆေးနေပြီးတန်ရရှိတဲ့လူနာတချို့ကိုတော့စောင့်ကြက်ကြည့်ရှုစစ်ဆေးကုသပေးနေပါတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကအချိန်နဲ့တပြေးညီသတင်းထုတ်ပြန်နေပါတယ်ရှင်။